This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မနက်ကနိုင်ငံသားပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှကြွေပြီးကိုစိတ်နှပြကျမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့2025ခုနှစ်ဖေဖော်ဝါရီလ18ရက်နေ့ရေဒီယို NUG မနက်ခင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သောတာဆင်များမင်္ဂလာပါခင်ဗျာကုချင်စပြီး2025ခုနှစ်ဖေဖော်ဝါရီလ18ရက်နေ့မနက်ခင်းမှတင်ပြပေးမယ်ရေဒီယို NUG စစ်ရေးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့မြို့ကာကွယ်ရေးတပ်မတော်စစ်စင်ရေးနယ်မြေနှစ်အတွင်းကစစ်ကောင်စီရဲ့ကာကင်စခန်း9ခုကိုတပြိုင်တည်းဝင်ရောက်ချေမှုန်းခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မြို့ကာကွယ်ရေးတပ်မတော် PTF စစ်စင်ရေးနယ်မြေနှစ်အတွင်းစစ်ကောင်စီရဲ့မြို့တွေကိုကာထားတဲ့ကာကင်စကန်ခုနှစ်ခုကိုတပြိုင်တည်းထဲတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့သိရပါဗျ။ February 15ရက်နေ့ညပိုင်းမှာစစ်စင်ရေးနယ်မြေနှစ်အတွင်းကဗျူဟာ24 25 26တို့နဲ့ KNLA တပ်ဖွဲ့တို့ကဘကိုးတိုင်းကြော်ကားမြို့နယ်တောကျင်းမြို့အဝင်ရှိတန်လန်းကုန်းဘော်ကကာကင်စကန်နဲ့ပဲနယ်ကုန်းမြို့အဝင်ကခမရ300ခွန်တက်ကာကင်စကန်တို့ကိုတပြိုင်တည်းတိုက်ခိုက်သိမ်းပိုက်ခဲ့ပြီးမီးရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွင်စစ်ကောင်စီတပ်ဘက်က2ဦးသေဆုံးပြီး4ဦးဒဏ်ရာကတော်လှန်ရေးတပ်တွေဘက်ကအထူးကမ်းမရှိပြန်လည်ဆိုးခွာနိုင်ခဲ့တယ်လို့သိရပါဗျ။ဒါပြင်ပဲခူးတိုင်းဖြူမြို့နယ်စင်နယ်ကုန်းကြီးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကို PTF 9833တပ်ရင်းကဝင်ရောက်ပစ်ခတ်ခဲ့ပြီးထိခိုက်ဒေဆုံးမှုကတော့စုံစမ်းနေဆဲဖြစ်တယ်လို့ဆိုပါတယ်။ရန်ကုန်မန္တလေးလမ်းဟောင်းဘေးရှိစာကုန်းဂိတ်ကိုလည်းဖြူပကဖနဲ့6002 ARD တပ်ရင်းတို့ကဝင်ရောက်တိုက်ခတ်ခဲ့ရာစစ်ကောင်စီဘက်ကရဲမှုအပါဝင်2ဦးသေဆုံးခဲ့ကတော်လှန်ရေးရဲဘော်တို့ကြာဆုံးခဲ့တယ်လို့သိရပါဗျ။ဘဲနယ်ကုန်းကွင်းချောင်းဝလမ်းပေါ်ရှိနေရွေးပင်ရွာအထိုင်စစ်ကောင်စီကင်းစခန်းကိုဗျူဟာ25ပူပေါင်းဖွဲ့ကစီးနှင်းတိုက်ခိုက်သိမ်းပိုက်ခဲ့ကတိုက်ပွဲတွင်စစ်ကောင်စီတပ်ဘက်က5ဦးသေဆုံးပြီးလက်နက်ခဲယံတွေသိမ်းပိုက်ရရှိခဲ့ကအထိကဲမရှိဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။ကြောက်ကြီးမြို့နယ်နတ်တန်ကွင်းမြို့နေရှိတောရကျောင်းစခန်းကို KNLA တရင်ကိုနဲ့ PDF 3032တရင်တို့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဘက်က2ဦးသေဆုံးကအထိကဲမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ပွဲတွင်60မမတလက်60မမဘုံဒီ10လုံး MA11 2လက်ကြီးပေါက်၄ခုရှေးထွက်မိုင်းအသေး2လုံး14နင်းမိုင်း2ခုလက်ပြဘုံ6လုံးနဲ့ MAG အတောင့်တရာတို့ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။ညောင်လေးပင်မြို့နယ်တော်ဝီနယ်ထိန်းပင်ရွာကြားရန်ကုန်မန္တလေးရထားလမ်းကာကင်းဂိတ်စခန်းအား PDF 9913တော်ဝင်ဒေါင်းတရင်ကစီးနှင်းသိမ်းပိုက်မီးရှို့ဖျက်ဆီးခဲ့ပြီးထိခိုက်ဒေဆုံးမှုကတော့စုံစမ်းနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးမုံရွာချောင်းလမ်းပိုင်းတနေရာမှာစစ်ကောင်စီရဲ့တံပြားကားတွေကိုနှစ်ကြိမ်တိုင်မိုင်းဆွဲတိုက်ခတ်ခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းမုံရွာချောင်းလမ်းပိုင်းပေါ်ရှိစစ်ကောင်စီရဲ့တံပြားကားများကိုနှစ်ကြိမ်တိုင်မိုင်းဆွဲတိုက်ခတ်ခဲ့တယ်လို့ EDF Scotland ကသတင်းထုတ်ပြန်ထားပါတယ်။ February 15ရက်နေ့မိုးလယ်တနင်္လာနေ့40ကြိမ်ခန့်မှာဂျမ်မာကားတစ်စီးနဲ့တံပြားကားတစ်စီးကိုရှစ်ထွက်၅လုံးတပွိုင်ပရိသာမိုင်းတစ်လုံးနဲ့ဖောက်ခွဲတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒါပြင်ညနေ6နာရီခွဲအချိန်မှာလဲနမခကနေထွက်လာတဲ့တံပြားကားကားတစ်စီးကိုအသိမ့်ပြင်ထားတဲ့ပရိသာမိုင်း 1.0 နဲ့ပောက်ခွဲတိုက်ခတ်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခတ်မှုတွေကို North Western People Defense Force NWPDF အနောက်မြောက်ဒေသပြည်သူ့ကာကွယ်ရေးတပ်ရေမပင်ခရိုင်အမှတ်9တပ်ရင်း EDS Column မုံရခရိုင်တပ်ရင်း17တပ်ခွဲနှင့် Youth Vigor Revolution Force မုံရမြို့နယ်ပကဖတိုက်နယ်လေးတိုက်ခိုက်ရေးအဖွဲ့ Royal Guard People Defense Force နဲ့ Black Tiger Attack Force LPDF တို့ကဆောင်ရွက်ခဲ့တာဖြစ်ပါတယ်။အဆိုပါတိုက်ခိုက်မှုမှာစစ်ကောင်စီတပ်ဘက်က9ဦးသေဆုံးခဲ့ပြီးလက်နက်ကြီးလက်နက်ငယ်များနဲ့ပြန်လည်ရန်စံပစ်ခတ်ခဲ့ပေမဲ့ပူးပေါင်းတပ်ဖွဲ့ကရဲဘော်တွေအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်မင်းလှကြီးရွာကနေ9လုံးမီးလောင်ပျက်စီးခဲ့ရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်တွေးမြို့နယ်ကမင်းလှကြီးရွာမှာစစ်ကောင်စီရဲ့လက်နက်ကြီးရန်တမ်းပစ်ခတ်မှုကြောင့်နေ9လုံးမီးလောင်ပျက်စီးခဲ့ရတယ်လို့ Arakan Princess Media ကဖော်ပြထားပါတယ်။စစ်တွေးမြို့နယ်ဇွန်မရက်ရွာမှာအစခန်းချတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကဖေဖော်ဝါရီလ15ရက်နေ့မွန်လယ်3နာရီခန့်မှ4နာရီကျော်ထိမင်းလှကြီးရွာတွေကိုလက်နက်ကြီး73လုံးတိတိပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလက်နက်ကြီးပစ်ခတ်တပ်ခတ်မှုကြောင့်မင်းလှရွာတွေကနေ9လုံးမီးလောင်ပျက်စီးခဲ့ရပြီးညနေ9နာရီခန့်မှာမီးငြိမ်းတက်နိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမှာကတော့မရိယာမြို့နယ်မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်အယက်သား3ဦးပြင်းထန်ဒဏ်ရာရသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မန္တလေးတိုင်းမရိယာမြို့နယ်မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်အယက်သား3ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ Voice of Mandalay ကဖော်ပြထားပါတယ်။ဖေဖော်ဝါရီလ16ရက်နေ့မွန်လယ်တနင်္ဂနွေချိန်မှာကြော်တရားရွာသစ်ကိုစစ်ကောင်စီကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့တာကြောင့်အမျိုးသား3ဦးထိခိုက်ဒဏ်ရာရခဲ့တာပါ။အဲ့ဒီ3ဦးထဲက2ဦးဟာအသက်အန္တရာယ်ဆိုးရိမ်နေရပြီးကျန်2ဦးအားလည်းဒဏ်ရာပြင်းထန်စွာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပြင်နေ့လယ်တနင်္ဂနွေ22မိနစ်ခန့်မှာလည်းမရိယာမြို့ရှေးချမ်းကမြို့စိုးကုန်းနဲ့ဘိုကုန်းအနီးတစ်ဝိုက်ကိုစစ်ကောင်စီက Jet Fighter နဲ့ပေါင900ဘုံကျဲချတိုက်ခတ်ခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးဟောမလေးမြို့နယ်မှာပြည်သူတွေနဲ့အတူဇေဒီတိဆောင်ရေးမှာ PDF ရဲဘော်တွေလုံအားပေးကုသိုလ်ယူတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းဟောမလေးမြို့နယ်မှာပြည်သူတွေနဲ့အတူပြည်သူ့ကာကွယ်ရဲဘော်တွေကဇေဒီတိဆောင်ရေးမှာပောင်းရင်လုံအားပေးခဲ့တဲ့ပုံရိပ်တွေကိုဟောမလေးမြို့နယ်ပြည်သူ့ကာကွယ်အဖွဲ့ပကဖကသတင်းထုတ်ပြန်ပါတယ်။ဟောမလေးမြို့နယ်ပြည်သူ့ကာကွယ်အဖွဲ့ပကဖရဲဘော်တွေကဇေဒီတိဆောင်မှုမှာပြည်သူတွေနဲ့အတူလုံအားဒါနာပြုလုပ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ခုကတင်ဆက်ပေးမယ့်စီးရဲတဲ့ငါတော့မြိုင်မာစစ်ကောင်စီတပ်သားတအူလက်နက်နဲ့တကွအလင်းဝင်လာတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းမြိုင်မြို့ပေါ်ကိုရောက်ရှိနေတဲ့စစ်ကောင်စီရဲ့ရိတ်ခါစစ်ကြောင်းမှတပ်သားတအူဟာလက်နက်ခဲယံတွေနဲ့တကွအလင်းဝင်ရောက်လာတယ်လို့ကြက်တဲ့နဲ့တပ်မတော်မြိုင်တပ်ခွဲကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ15ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်သားညီညီဖြိုးဆိုသူဟာကြက်တဲ့နဲ့တပ်မတော်မြိုင်တပ်ခွဲထံကိုလက်နက်ခဲယံတွေနဲ့ဆက်သွယ်အလင်းဝင်ရောက်လာခဲ့တာဖြစ်ပြီး 5.56G 133တောက်လက်ပြဘုံတစ်လုံး MA1 ကြီပေါက်3ခုနဲ့လက်ကင်ဖုန်း3လုံးလို့ကိုယူဆောင်လာခဲ့တယ်လို့သိရပါတယ်။အဲ့ဒီအလင်းဝင်တပ်သားဟာစကိုင်းတိုင်းဗုဒ္ဓလင်ဇာတိဖြစ်ပြီး2024ခုနှစ်အောက်တိုဘာလ18ရက်နေ့ကရွှေမျောလုပ်ငန်းလုပ်ကင်နေစဉ် SNA ရှန်ဒီတက်တွေရဲ့ဖမ်းဆီးခြင်းကိုခံခဲ့ရပြီးရဲလက်ထဲကိုအခက်ကအဓိကမှတဆင့်စစ်သားစုဆောင်ခံခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။ကလေးမျိုးမှာစစ်တပ်နဲ့3လတက်ခဲ့ရပြီးတရက်ဦးကိုပို့ခံခဲ့ရကအဓိကနေမှတဆင့်ပခုတ်ကူတက်မှ101လက်အောက်ခံ251တရင်ကိုရောက်ရှိခဲ့ပြီးရိတ်ခါစစ်ကြောင်းနဲ့အတူမြိုင်မြို့ကိုရောက်ရှိခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။အလင်းဝင်လာတဲ့စစ်ကောင်စီတပ်သားကိုကောင်းမွန်စွာခေါ်ယူစောင့်ရှောက်ထားတယ်လို့အသိပေးထားပြီးစစ်ကောင်စီတပ်သားအဟောင်းများနဲ့ရောစစ်မှုထမ်းပါလာတဲ့တပ်သားတင်များပါနီးစရာတော်လိုင်းတင်များနဲ့ချိတ်ဆက်ပြီးအချိန်မီအလင်းဝင်ရောက်ကြဖို့တိုက်တွန်းထားပါလိမ့်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးမှာကတော့စစ်ကောင်စီရဲ့ခလာရ83တပ်မှတပ်သားတအူလက်နက်နဲ့တကွ KNU ထံအလင်းဝင်လာတဲ့ဆိုတဲ့သတင်းပဲဖြစ်ပါလေ။ကရင်အမျိုးသားစီယုံကော်တူလီအုပ်ချုပ်နယ်မြေကလဲလီထုခရိုင်မူးမြို့နယ်ကစစ်ကောင်စီရဲ့ခလာရ83လက်အောက်ခံတပင်းညွတ်စခန်းမှာတပ်သားတအူဟာလက်နက်နဲ့တကွအလင်းဝင်ရောက်လာတယ်လို့ KNU ကထုတ်ပြန်ထားပါလေ။တပင်းညွတ်စခန်းမှာစစ်သားတအူဖြစ်တဲ့အသက်38နှစ်အရွယ်ကိုစိုးသူဟာတနက်တလက်ကြီအတောင့်80နဲ့အတူ KNU မူးမြို့နယ်တရင်ရှစ်ထံကိုလက်နက်ချအလင်းဝင်ရောက်လာခဲ့တာလို့ဆိုပါတယ်။လက်နက်ချအလင်းဝင်လာတဲ့စစ်ကောင်စီတပ်သားကို KNU မြို့နယ်တောင်ရှိသူကဂုံပြုတ်ငွေ10သိန်းကျပ်ပေးရချင်းမြင့်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီတပ်ကအာဏာရှင်ကိုဆန့်ကျင်ပြီးပြည်သူတွေနဲ့အတူပူးပေါင်းလာတဲ့မြေသူကိုမဆိုးနှွေးထွေးစွာကြိုဆိုလျက်ရှိကြောင်း KNU မူးမြို့နယ်တောင်ရှိခေါင်းဆောင်ကတိုက်တွန်းခဲ့တယ်လို့အသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရဲသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရီဝန်ယူဂျီတော်ရရှင်များခင်ဗျာစည်ရည်သတင်းကောက်လုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ18ရက်နေ့မနက်ပိုင်းရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုတင်ပြပေးပါရမေးကျွန်တော်ကတော့ຫນွေဦးနိုင်ပါ အခုပထမဆုံးတစ်ပုဒ်အနေနဲ့ကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့လွတ်တော်ဆိုင်ရာဌာနပွဲသူမြန်မာလွတ်တော်ကိုယ်စားလှယ်အဖွဲ့တက်ရောက်တဲ့တင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ23ရက်နေ့မှ24ရက်နေ့အထိအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂရုံးချုပ်မှရေရှည်တည်တံ့သောဖွံ့ဖြိုးမှုပန်းတိုင်များအတွက်အကောင့်ထယ်ပေါ်ဆောင်ရွက်မှုများအရှိန်မြင့်တင်ခြင်းဘန်နာရီအဖွဲ့စည်းများနဲ့နိုင်ငံရေးကောင်းစဉ်ဖြင့်ကျင်းပခဲ့တဲ့လွတ်တော်ဆိုင်ရာဌာနပွဲသူပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်ဦးဆောင်နဲ့မြန်မာလွတ်တော်ကိုယ်စားလှယ်အဖွဲ့ဟာတွားရောက်တက်ရောက်ခဲ့ကြောင်းပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီ CRPH မှတရင်ထုတ်ပြန်ထားပါတယ်။ဌာနပွဲမှာရေရှည်တည်တံ့သောဖွံ့ဖြိုးမှုပန်းတိုင်များအတွက်ကမ္ဘာတဝန်းကြုံတွေ့နေရတဲ့စိန်ခေါ်မှုများအကောင့်ထယ်ဖို့ဆောင်ရွက်နိုင်မှုအလားအလာများနဲ့လွတ်တော်ကံတာကဆောင်ရွက်တင်တာများကိုဖော်ထုတ်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။မြန်မာလွတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့ဆီယနာသိမ့်မှုနောက်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုများရပ်တန့်သွားခဲ့ရမှုများလွတ်တော်နဲ့အမျိုးသားညီညွတ်ရေးအစိုးရတို့ယင်းအခြေအနေများကိုကြော်လွှားနိုင်ရေးကြိုးပမ်းနေမှုများအမျိုးသားညီညွတ်ရေးအစိုးရနဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများရဲ့စိုးမှုထိန်းချုပ်နေမှုများမှာဖွံ့ဖြိုးရေးလုပ်ငန်းများဆက်လက်ဆောင်ရွက်နိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းကပံ့ပိုးကူညီပေးစီလိုမှုများကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာကနေဒါနိုင်ငံနဲ့မလေးရှားနိုင်ငံတို့ရဲ့အမြဲတမ်းကိုယ်စားလှယ်များနဲ့လည်းတီးခြားစီတွေ့ဆုံပြီးတော့မြန်မာအရေးအခြေအနေများကိုဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။နိုင်ငံတကာပါလီမန်များအဖွဲ့ဟာ2021ခုနှစ်စစ်တပ်ကတရားမဝင်အာဏာသိမ်းယူခဲ့တဲ့အချိန်ကစတင်ပြီးတော့မြန်မာလွှတ်တော်ကိုယ်စားလှယ်များကလွှတ်တော်တာဝန်များကိုထမ်းဆောင်နေခြင်းကြောင့်မြန်မာနိုင်ငံအားအဖွဲ့ဝင်အဖြစ်ဆက်လက်ထားရှိခဲ့ပြီးတော့ပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီအားတရားဝင်မိဖက်ဆွေးနွေးပွဲအဖြစ်အတိမတ်ပြုခဲ့ပါတယ်။ယင်းအတိမတ်ပြုမှုအားညီလာခံများမှဆက်လက်အတည်ပြုဆုံးဖြတ်ခဲ့ပြီးတော့မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့နိုင်ငံတကာပါလီမန်များအဖွဲ့ရဲ့ညီလာခံများနဲ့အစည်းအဝေးများသို့တက်ရောက်ခါမြန်မာအရေးအခြေအနေများစေကောင်စီရဲ့အကြမ်းဖက်မှုများမြန်မာတော်လှန်ရေးအဖွဲ့အစည်းများရဲ့ကြိုးပမ်းဆောင်ရွက်နေမှုများနေရဆုံးခွာတင်းရှောင်နေရတဲ့ပြည်သူများရဲ့အခက်အခဲများနဲ့လိုအပ်ချက်များကိုကမ္ဘာတဝန်းကကြေကြေပြန့်ပြန့်သိရှိစေရန်ကြိုးပမ်းဆောင်ရွက်လျက်ရှိပါသည်။ဒါအပြင်မြန်မာနိုင်ငံမှာတရားမဝင်ဆီယနာရှင်စနစ်ကြဆုံးရေးနဲ့အနာဂတ်နိုင်ငံတော်အသစ်တည်ဆောက်နိုင်ရေးအတွက်တော်လှန်ရေးအင်အားစုများနဲ့ပူးပေါင်းဆောင်ရွက်ပေးစီလိုတဲ့ပံ့ပိုးကူညီပေးစီလိုတဲ့ကိစ္စရပ်များကိုတိုက်တွန်းလှုံ့ဆော်လျက်ရှိပါတယ်။ယခုလွတ်တော်ဆိုင်ရာဌာနပွဲသူပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်နဲ့အတူပြည်ထောင်စုလွတ်တော်ကိုယ်စားလှယ်များဖြစ်ကြတဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်တရဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဒေါ်မြတ်တီတာထွန်းနိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌတို့ပါဝင်တက်ရောက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီ NUG နဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့အွန်လိုင်းဝန်ဆောင်မှုတွေပုံဖော်ရမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ရဲဘော်ဂျူလီယိုကွဲလွန်မှုအတွက်ဂုံပြုနှုတ်ဆက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကျောင်းမှာဘောဂါပေရာကိုအထူးပြုလေ့လာခဲ့ပြီးမြေပညာကိုအထူးစိတ်ပါဝင်စားပြီးတော့အမျိုးသားညီညွတ်ရေးအစိုးရနဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့အွန်လိုင်းဝန်ဆောင်မှုတွေကိုပုံဖော်ရမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ရဲဘော်ဂျူလီယိုကွဲလွန်သွားတဲ့အတွက်တော်လှန်ရေးကာလတလျှောက်အထူးပါဝင်တိုက်ပွဲဝင်ခဲ့ကြတဲ့ရဲဘော်ရဲဘက်တွေအားလုံးနှမျောတက်တာဖြစ်ရပါကြောင်းလူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။တပ်ပုံပညာကူဝါသနာပါပြီးခရီးတွေထွက်ဖို့လေစိတ်အားထက်သန်တဲ့ရဲဘော်ဂျူလီယိုဟာ2018ခုနှစ်ကတည်းကနိုင်ငံဝန်ထမ်းအဖြစ်ဆောင်ရွက်ခဲ့က2021ခုနှစ်အာနာသိန်းစင်ကတည်းကအကြမ်းမဖက်အာနာဖီဆိုင်ရေးလှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်ခဲ့တယ်လို့သိရပါတယ်။2022ခုနှစ်မလကတည်းကလူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှတာဝန်ထမ်းဆောင်ခဲ့တဲ့ရဲဘော်ဂျူလီယိုဟာအမြင့်မပြတ်လေးလာတင်ယူမှုတွေပြုလုပ်ဖို့စိတ်အားထက်သန်နေခဲ့သူဖြစ်ပြီးတော့အိမ်လွမ်းကြောင်းကြပြချက်ပုတ်ကိုရုတ်ဖက်ပြရင်လုပ်ဖို့ကန်ဖက်ရဲဘော်တွေကိုမျက်ရည်ဝဲစေခဲ့ဘူးသူဖြစ်တယ်လို့သိရပါတယ်။ဝါသနာပါမပါမတိကြပေမဲ့လုပ်ဖို့ကန်ဖက်တွေကိုအကနဲ့ဖျော်ဖြေခဲ့ဘူးသူရဲဘော်အဖြစ်အမြဲအောင့်မေ့တရိယာနေကြကြောင်းရဲဘော်ရဲ့မပြီးဆုံးသေးတဲ့ဒေါ်လန်ရေးတာဝန်ကိုဆက်လက်တည်ပိုးရင်ပုံမူလွတ်လပ်သောဒန်းသူညီမျှသောတရားမျှတသောနိုင်ငံတော်အသစ်ကိုတည်ဆောက်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားကြမှာဖြစ်ကြောင်းကျန်းရေးသူရဲဘော်တွေအနေနဲ့တန်ဋိဌာန်ပြုပါကြောင်းထုတ်ပြန်ထားပါရခင်ဗျာ။ဆလဘီစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်များမှလွတ်ရက်စီရိုင်ဂျာ918ဦးအားအင်းစိန်အချင်းထောင်တွင်းမှစစ်တွေသို့ပို့ဆောင်ပြီးရှေ့တန်းပို့ဆောင်ရန်စီစဉ်ထားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ16ရက်နေ့မနက်6နာရီဝန်းကျင်အချိန်ကစတင်ပြီးတော့လွတ်ရက်စီပြီးသည့်ရိုင်ဂျာအမျိုးသား18ဦးမှလွဲ၍ကျန်ရိုင်ဂျာအမျိုးသား984ဦး၊အမျိုးသမီး268ဦး၊ကလေး69ဦးတို့အားအင်းစိန်အချင်းထောင်မှတဆင့်စစ်တပ်နဲ့ရဲတပ်ဖွဲ့မှခေါ်ထုတ်ခဲ့ပြီးတော့ရခိုင်ပြည်နယ်စစ်တွေကိုရေကြောင် သုံးပြုပြီးပို့ဆောင်သွားမှာဖြစ်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM မှသတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီ15ရက်နေ့ရုံးပိတ်ရက်ဖြစ်တဲ့စနေနေ့မှာလည်းလာဝကဝန်ထမ်း90ဦးကျော်တို့မှအဆိုပါရင်းကြား936ဦးတို့အားအကျဉ်းထောင်အတွင်းလာရောက်ပြီးတော့အထောက်အထားကတ်များပြုလုပ်ပေးခဲ့ကြောင်းစုံစမ်းသိရှိထားပြီးတော့မိတိကတ်အမျိုးအစားများဖြစ်တည်ကုန်မှုဆက်လက်အတည်ပြုနိုင်ရန်စူးစမ်းလျက်ရှိတယ်လို့ဖော်ပြထားပါတယ်။အဆိုပါရင်းကြား936ဦးမှာစစ်ကောင်စီလက်အောက်မှာရှိတဲ့အချင်းထောင်အသီးသီးမှဖမ်းဆီးချုံနှောင်ထားတဲ့ရိုင်ဂျာများအားပြီးခဲ့တဲ့ရက်များအတွင်၎င်းတို့အားချုံနှောင်ထားတဲ့အချင်းထောင်များမှတစဉ်အင်းစိန်ထောင်သို့ပို့ဆောင်ခြင်းခံထားရသူများလည်းပါဝင်တယ်လို့သိရပါတယ်။အဆိုပါရိုင်ဂျာများကိုလူရက်စီကာလကြာမြင့်တဲ့တိုင်အောင်မလွတ်ပြီးခဲ့တဲ့အပြင်အချို့ရိုင်ဂျာများမှတနစ်ခွေးကျော်သည့်အထိအချင်းထောင်တွင်ထပ်မံချုံနှောင်ခဲ့တယ်လို့သိရပါတယ်။ကနအူရရှိထားတဲ့အချက်လက်များအရရိုင်ဂျာများအားရှေ့တန်းသို့ပို့ဆောင်ရန်စီစဉ်ထားကြောင်းသိရှိထားရပြီးတော့နောက်ဆက်တွဲအခြေအနေများအားဆက်လက်စောင့်ကြည့်သွားရန်အထူးလိုအပ်လျက်ရှိကြောင်းအသိပေးထားပါရခင်ဗျာ။ဆလဘီအွန်လိုင်းမြို့မှာပေါ်တာဆွဲခံရပြီးပြန်ပြေးသွားသူအားခေါ်ရန်သွားတဲ့ရဲတပ်ချက်ကြီးနဲ့ပြူစောထီးကိုဓာပြစ်ခုတ်တတ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီ15ရက်နေ့ညနေ 9:00 ကမ်းမှာအွန်လိုင်းမြို့မှာရဲစခန်းကအသက်53နှစ်အရွယ်ရဲတပ်ချက်ကြီးကျော်သူရားနဲ့အသက်50အရွယ်ငထွန်းထုနှစ်ဦးဟာစစ်မှုထမ်းအတွက်ပေါ်တာဆွဲခံရပြီးတဲ့နောက်ပြန်ပြေးလာသူအသက်33နှစ်အရွယ်အမျိုးသားကိုဒဇင်လမ်းတွေကနေအိမ်မှာပြန်လာခေါ်ချင်းအဆိုပါအမျိုးသားနဲ့အကိုဖြစ်သူတို့ကဓာနဲ့ခုတ်တတ်ခဲ့တယ်လို့ဒေသသတင်းများအရသိရပါတယ်။အဆိုပါရဲတပ်ချက်နဲ့ပြူစောတီတို့ဟာလက်နက်မပါဘဲအရဲဝတ်နဲ့သွားကြတာလို့သိရပါတယ်။ဓာနဲ့ခုတ်ခံရတဲ့နှစ်ဦးစလုံးထွက်ပြေးခဲ့ပြီးတော့ရဲတပ်ချက်ကြီးကျော်သူရားကနေအိမ်အနီးခရမ်းညွန့်စိုက်ခင်းထဲမှာလဲကြတီဆုံးကငထွန်းကကိုင်းတော်ထဲမှာတီဆုံးသွားတယ်လို့သိရပါတယ်။ရဲတပ်ချက်ကြီးကျော်သူရားဟာစစ်အာဏာသိမ်းမှုဖြစ်ပွားချိန်မှာဆန္ဒပြပြည်သူများကိုအကြမ်းဖက်ဖြိုခွင်းခြင်းဖမ်းဆီးတပ်ဖြတ်ခြင်းများကျူးလွန်ခဲ့သူဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဆန်ဖရာစီစကိုမြို့တော်ခမ်းမရှိမှာဘူဂျိုအောင်ဆိုင်ဤနှစ်130ပြည့်မွေးနေ့အထိုင်းမန်းနဲ့မြေပြင်လူထုတပိတ်တိုက်ပွဲပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရာစီစကိုမြို့တော်ခမ်းမရှိမှာ Free Burma Action Committee Northern California ကဦးဆောင်ပြီးဘူဂျိုမြို့မှန် Federal Land သို့ခေါင်းစဉ်နဲ့အတူဘူဂျိုအောင်ဆိုင်ဤနှစ်130ပြည့်မွေးနေ့အထိုင်းမန်းအပါအဝင်မြေပြင်လူထုတပိတ်တိုက်ပွဲကိုဖေဖော်ဝါရီလ15ရက်နေ့မှာလှုပ်ဆောင်ခဲ့ကြောင်းတင်ပြရှိပါတယ်။အဆိုပါမြေပြင်လူထုတပိတ်တိုက်ပွဲကို150ချိန်မြောက်ပြုလုပ်ခဲ့တာဖြစ်ပြီးတော့ຫນွေဦးဒေါ်လာအင်အားစုများထောက်ပို့ပြည်သူများနဲ့ចောင်းသားအင်အားစုများစုစည်းညီညွတ်စွာဖြင့်အထူးတကားပူးပေါင်းဆန္ဒထုတ်ဖော်ခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာဆလဘီပြည်သူမှပြည်သူတို့ရင်တွင်ပြည့်စကားတံများပေးပို့နိုင်တဲ့တဲ့တင်ကိုတင်ပြပေးပါမယ်ຫນွေဦးဒေါ်လာ4နှစ်တာကာလမှာနီလမျိုးစုံပပောင်းစုံကနေတော်လန်နေရတဲ့ပြည်သူတွေအဖို့ပြောစရာစကားတွေအများကြီးရှိပြီးတော့မပြောဖြစ်ခဲ့ကြတာတွေရှိကြမှာဖြစ်တာကြောင့်အကြောင်းအရင်းအမျိုးမျိုးကြောင့်မပြောဖြစ်ခဲ့တာတွေကိုပြည်သူမှပြည်သူတို့အစီအစဉ်မှာပါဝင်ရင်းပေးပို့နိုင်ကြောင်း Blood Money သွေးစွန်းငွေမှတရင်ထုတ်ပြန်ထားပါတယ်။ຫນွေဦးတော်လန်၏၄နှစ်ပြည့်ရင်တွင်စကားတံများအတွက်တော်လန်ကဗျာများရင်တွင်ခံစားချက်များရင်တွင်ခံစားချက်ဗီဒီယိုများအတန်ဖိုင်များတောင်းဆိုချက်များနဲ့စာသားများဖြင့်တွဲရိုက်ထားတဲ့ဓာတ်ပုံများပေးပို့နိုင်တယ်လို့ဖော်ပြထားပါတယ်။အနုတ်သဘောဆောင်တဲ့အကြံပြုချက်ဝေဖန်မှုများမှလွဲပြီးတော့မိမိကြိုက်နှစ်သက်ရာပေးပို့နိုင်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက် Car Share ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရန်ယူဂျီမှဆက်လက်တင်ပြနေပါလေအခုတကတော်လိုင်းကဗျာအစီအစဉ်မှာမောင်လင်းရိတ်ရေးဖွဲ့ထားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတဲ့တနေ့တော့ဆိုတဲ့တော်လိုင်းကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါလေ
တသက်တာလွတ်မြောက်ရေးစစ်သားဘဝကိုရွေးချယ်ထားတဲ့ဝံပလူတကောင်တော့မဟုတ်ခဲ့ဘူးမြေရိုင်းတွေရဲ့အနှံ့ဟာတားကောင်ရဲ့သွေးနှံထက်ချိုတယ်လို့မကြမကြာထင်ယောင်ခဲ့ရငါဟာတော့အုတ်တဲ့အရွက်အုတ်ကြားရွက်အုတ်သီးလေးတလုံးလားတကြင်းကြင်းမြည်တဲ့လူမှုရန်တရားကြီးတွေကမောင်းတန်တူတူလေးအချောင်းလားအမုန်းတရားရဲ့အင်အားကိုလည်းမခတ်မညာမလုလိုက်လေနဲ့အမှန်တရားရဲ့ပင်မမြစ်ကြောကလည်းခွာခွာကင်းကင်းမလုလိုက်လေနဲ့လူကလေးအမြောက်ဆန်ထိတ်ဖူးတွေတတ်ဆင်တဲ့လွတ်မြောက်ရေးကေတာမိခင်တယောက်ကြောင်းဖတ်ဖူးတယ်လက်နဲ့ဆက်ယုံဘုံကျဲခံရတဲ့ညကသူသမီးလေးဟာသူ့အမေအသက်လက်လွတ်ခဲ့ရရှာတာလူမြောက်ရေးစစ်ပွဲတွေဟာ တမိုင်းစာမျက်နှာတွေပေါ်မှာရမ်းပေါက်ကွဲမှုတူနဲ့တုံအောင်ဒီတပွဲပြီးတဲ့အခါငါဟာသင်းကွဲဝံပလူရဲ့အတိုက်သေးကိုပြန်ချင်းပြန်မယ်အုပ်စုလိုက်ကပွဲတွေဟာငါမောတော်ရှာဖွေခဲ့ရတဲ့အရာတက်တက်တော့မဟုတ်ဘူးရှေးကြလူမျိုးစုနတ်ဆရာတယောက်လို့ငါဟာတောဆာကန်ကြီးငါလိပ်ပြငါပြန်ခေါ်ရလေလိုအပ်သူတို့ငါစီလာလိမ့်မယ်လိုအပ်တဲ့အရာသူတို့ယူခြင်းယူသွားလိမ့်မယ်ဘယ်သူမှမလိုချင်တဲ့ရွှေရုပ်ကလေးတွေငါအားရင်လုံနေမိအောင်မှာခက်မြန်မြန်စစ်ချီတိုင်မင်နဲ့တချင်းတန်တွေခဏကြာရင်တိတ်သွားတော့မှာအဲ့ဒီခါငါကူငါမိသွားနိုင်မဲ့ဂါထာကိုစီကြည့်ရမလားလဟုတ်တန်တွေမြန်မြန်နဲ့ပေါ်ပါလို့ဂိုင်းပွင့်ဖြူဖြူတွေဟာလိုင်းထလွင့်ပါသွားနိုင်မှာပါ
ရီဒီယန်ယူဂျီတော်ရစင်များခင်ဗျာအခုတကတော်လိုင်းတေဂီတာစီစဉ်မှာတေးရီနွေဦးလွင်ရေးသားထားပြီး PPTV ဖွဲ့သားများတီးဆိုထားကြတဲ့ PDF လာပြီးဆိုတဲ့တော်လိုင်းတေသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါလေ
တော်ရရှိများခင်ဗျာဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News တိုင်းသားဘာသာအစီအစဉ်မှာ The Matupi Times ကမတူပီချင်းဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မတူပီထမ်းလမ်ကလုံးကုဘေကန်တူကိုစာပိတ်ဒီငွေစိနေတလားငယ်မနာကခုကွန်ဒေါနေကွန်ကူကွန်ငါဖေဗူအာရီသားအယံနေ့နာဥထန်းစနာတာအဒန်းကဘန်လာလောမီအပခန္နာချင်းခဘလ်ဟခါထန်လန်လကလို့ပွိုင်းတရီစခန်ကစီကောင်စီဟာကပလီတာလုံပေါအခွန်းနူတီချင်းအမျိုးသားတမရော CNA တင်းကကွန်ထောင်းနေကွန်ကူကွန်ငါဖေဗူအာရီနေ့ငါနေ့နာအလင်းနွေနူတလားမင်းလောမ် အလင်းဝင်စစ်ကောင်စီဟာကပလီဟတာစစ်ကောင်စီကစစ်မှုမထမ်းမနေရဥပဒေထောင်တော်ကအတူပင်နမ်ခက်တလာမင်းလောအမိခခတာလုံပုတ်ပထုမနဲ့စခုပ်အခືနူတီအလင်းဝင်တို့က CNA လို့အမာမီကာအော်ကမ်ဘန်လာကုံထောင်းနေကုံကုလ်ကုံငါဖေဗူအာရီနိရဲနေနာကုဒိုတိန်ဆောင်ငါခိပ်ကပေဂူတီလာစာလာအပနေနာအိန္ဒိယမီဇိုရမ်လောင်လိုက်ဒစ်စထရစ်ကောလိဂ်ရက်ဖျူဂျီကဲမှာမတူပေချင်းရက်ဖျူဂျီကော်မတီကလှရုကဝေခတ်အစာယုမီတင်းဟဲကုံထောင်းနေကုံကုလ်ကုံငါဖေဗူအာရီနိရုကနေနာအစာယုတီလာမင်းလောmeeting wenga mizoram ma ko khalkhel khak thik adla bi khen chai ha atu organization lo khalkhel khak ka data bi ata committee.let phaya pe kham mizoram ma ana ka khu yma yla vcp khaka ol ngayu ha thika na khu mcrc ka meeting ha longlai district aizol district lungle district ne saiha district ka ko matupi khalkhel pinam samli pathum thum thai tila menglo pathum na chinan councila kathum pda tidim ka zakhan pakhata zra lo akati alo pau tila ol thayak lo tidim khupui khweya ko PDA tidim ka sakhan da ZRA kharkap yakhat thai lo kumthawne kumkul kumnga February ni hle ni nin hlemben khonek paruk wenga apanti aka u PDA tidim ka sakhana PDA tidim kharkap pret bung omti aka u the wenga khatben khatbang kaduk om potila mingla om CNA CDF khak bung yong u the ti kumthawne kumkul kumnga February tha tong bena ZRA ka sakhan pakhat alo pau tila tidim khapui ben ka ol thang teng lam klo yak lo apelina sakai region kle kan ko sena long pui lak lo ka sikong si ka company sakhan da pilnam khar ka kh bung yong u the ti alo pau tila ming lo tika zakhan teng tai pwe ya chinlan council pilnam khar ka kh kho thu mu wan tila ming lo company zakhan teng tai pwe ta kum thaw ne kum kul kum nga february ni le khat nin lam ko lo ato nguti february ni le ni ni na alo pau thai lo company zakhan da phisothi ne sik council khar ka kh ahom la samsri thai om ti zakhan teng tai pwe ya sik council khar ka ben ka akaduk yat ban bangla khal sung ti kayong kh kho omut la ming lo apangana a chin khobal haka khopya sikang se kharkablo amoti awe samsri pasrina chin nation ne de sai hamla atemutila olthang yaklo takum chin nation ne de da anukwing la ga athela sai hamla atemu naingan do asin sikang se kharkab bai khakho poya thumwani tila kaya go thana saya khak lo kho ayomti poi hamla apin sinu tila ဟခခပွေးကပြည်နာမ်ပခတ်လို့အချွေစစ်ကောင်စီလို့အခန့်ချင်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာဝုံဆွန်းထောင်လို့ဟခခပွေးကချင်းနေရှင်နယ်ဒေပြင်ဆင်မှုခဟလိုတီအစောတီလာကုံထောင်းနေကုံကုလ်ကုံငါဖေဗူအာရီနေ့လေးသုံးနေနာစစ်ကောင်စီလို့စာအလားအဘဒနာမြန်မာ MMA fighter အောင်လန်ဆိုင်နဲ့တူရကီ fighter အာဒိုဂန်ဒါကုမ္ထောင်းနေကုမ္ကူကုငါဖေဗူအာရီနေ့ကနေနာကပ်ထောခွိုင်းနီတလာ one official website တို့ကအတင်းစားတိကပယာကာတာရာမဆိုင်လအုံးဝေတီထကလလန်နာပယ1171အထောခွိုင်းနီတလာမင်းလုံးအောင်လာအန်ဆိုင်နဲ့အာဒိုကန်ဟက်တာအနှုတ်ပိကလာကုမ်ကုမ်ထောင်းနီကုမ်ကုလ်ကုမ်လီစက်တမ်ဘာနေ့ရုံနေနာအဆိုင်1168ထက်လလန်နာပယာထေခွိတီအာဒိုကန်လို့ wrong 2ဟာတာနာအဒါန်
ရေဒီယိုဒုံလုံးဟာနှစ်သွန်းကငိုင်းခေတာကိုခုကာတူရက်တကွမ်ဇော်နိခတ်မင်ဇန်ခနက်ပရဲလေမီနီဆွန်ထိုမာ16မီတာ17.79မီကာဟတ်ဒုံလုံးဟာကောနှစ်သွန်းနှစ်ထိုင်စံဒမတူဘီထမ်းအော်ထမ်းခနက်တွန်ဘေးဆွာဇာလာအမိုင်နာကခືစာဘေဒီမိုဆေ
မတူမီဖုန်ကာမီဆမ်ခုတ်နောဆန်တုံဘေး
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.66 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါလာပါရှင်။မြေသားညီမတွေအစိုးရရဲ့စက်တွေရဲ့တင်အချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်